စ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြားစစ်အာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်မေလတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံအများစုကအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးစစ်ပေးဒုက္ခသည်တွေဟာယာယီစစ်ပေးဒုက္ခသည်စခန်း223ခုမှာလက်ရှိလူဦးရေ3,000ကျော်ခိုလုံလျက်ရှိနေပါတယ်။အခုနောက်ပိုင်းနေစဉ်လိုလိုတိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေလေကြောင်းသုံးတိုက်ခိုက်မှုတွေကြောင့်စစ်ပြေးရှောင်တွေမကြာခဏနေရာပြောင်းရွှေ့နေရတယ်လို့လူဦးရေလည်းပုံမများပြားလာတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ
်နေ့တို့ကကျွန်တော်ပြည်နယ်မှာတိုက်ပွဲဖြစ်တယ်အလည်းရတိုင်းလဲဒီစစ်ကောင်စီကလည်းလက်နက်ကြီးတွေနဲ့ရန်တန်းထုတဲ့တော့ကြောင့်မလို့ကျွန်တော် PPP တို့တွေကထထရွှေ့တာရှိတယ်ပေါ့နော်အဲ့တော့လက်ရှိအချိန်ထိကတော့ကျွန်တော်တို့ပြည်သူလူထုတွေက IDP စခန်းရဲ့နောက်ပြီးတော့မှကျွန်တော်တို့ဒီတချို့ရရွာတွေမှာပေါ့နော်လိုက်နေတဲ့နေရာအကောင်လုံးပေါင်းကကျွန်တော်တို့စင်းရရလဆိုနေရာနဲ့30ခုတော့မှရှိပါတယ်ဒါမှမဟုတ်ကျွန်တော်လက်လက်မိမိတွေတဲ့နောက်ထပ်အနည်းဆုံးဟို20ဝန်းကျင်ရှိတယ်လို့ကျွန်တော်ခန့်မှန်းရပါတယ်လူအရေကတော့300,000နဲ့2,000ဝန်းကျင်ရှိပါတယ်ခင်ဗျာဟုတ
်စစ်ပြေးဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းကလိုအပ်တဲ့အစားအသောက်တွေကူညီပေးနေပေမဲ့လုံလောက်မှုမရှိပါဘူးဒါအပြင်ပရဟိတလူရန်သူတွေကလည်းတိတ်မရှိတာကြောင့်အရင်ငှတဲ့လိုအပ်ချက်တွေပိုများလာတယ်လို့ကိုပညာကပြောပါတယ
်ဒီနေ့တို့ကစပေါ်တောက်ဖို့လိုအပ်ချက်ကတော့ဆယ်လက်မြင့်မာနေတော့မှဖြစ်တော့ပေါ့နော်ခုနောက်ပိုင်းမှာတော့တချို့နိုင်ငံတကာဖွဲ့စည်းတစ်ခုနှစ်ခုကတော့ဝိုင်းလာပြီးတော့ဝိုင်းကူတာရှိတော့ပေါ့နော်ကျွန်တော်တို့တလကိုဆံပြီးကျွန်တော်တို့6ပြည်လို့ပြီးတာတွေပေါ့10ပြည်ပြီးတာရှိတယ်ဒါပေမဲ့ဒီဟာကလေတို့က2လ3လပဲပြေးနိုင်တော့ပေါ့ပေးပြီးလေးရှိတော့ပေါ့နော်နောက်တချို့ကလိုအပ်ချက်ကလည်းတချို့မိရစုပေါ်မှာမူတည်ပြီးတော့လိုအပ်ချက်တွေကတော့ဟိုအနည်းငါတော့တော်တော်မျိုးဆိုပါရှိတယ်။နော်အားလုံးလည်းတို့လွားချွန်နိုင်မှုမရှိသေးဘူးပေါ့နော်။အဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့လိုအပ်ချက်တွေအများအားမြင့်နေတယ
်။ဒီမော့ဆိုဒေသခံတဦးကလက်ရှိအချိန်မှာတိမ်းရှောင်လာကြတာရက်ကြာလို့စားနပ်ရိက္ခာအတွက်အတော်ခက်ခဲနေတယ်လို့လည်းဆိုပါတယ်
။ပထမဆုံးရှောင်တော့ကတော့အချိန်မှာဖြင်းထားပြီးပေါင်းတာတွေအားရခက်နေကြတဲ့သွားတာမျိုးရှိတဲ့ဆက်ဆိုတော့သူတို့လည်းသာတော့ဘဝအဆင်ပြေတယ်ပေါ့နော်။အခုကျတော့ဟိုအရင်လည်းမပြေရတာလေ၊ဒါမျိုးနောက်လည်းပတ်သက်ပြီးလမ်းတွေတော့များလည်းဖိတ်ထားတာမျိုးရှိတဲ့ဆက်ဆိုတော့သူတို့အိမ်ကိုဆက်နိုင်ပါတော့။သာတော့မှုလည်းတော့တော်တော်လေးတော့အဆင်မပြေဘူး။
စပေးဒုက္ခသည်တွေဟာစားတောက်ရည်အတွက်လေယာရီပြန်လုလို့လည်းမရအလုတ်ကင်လည်းမရှိဝင်ငွေလည်းမရှိအကြက်အတဲတွေနဲ့ရင်ဆိုင်နေကြရပါတယ်အခုနောက်ပိုင်းစပြေးဒုက္ခသည်တွေဟာစစ်ရှောင်စခန်းလုံးကျွတ်ရွာလုံးကျွတ်ဖျားနာတာမျိုးတွေကြုံတွေ့နေကြရပြီးကျန်းမာရေးအခြေအနေတွေပိုဆိုးလာတယ်လို့ဆိုပါတယ်ကိုဝင်ဆောင်အမျိုးသမီးတွေမွေးကင်းစမိခင်နဲ့ကလေးတငယ်တွေလည်းကာကွယ်ဆေးအားဆေးမရရှိတဲ့အပြင်အစာအာဟာရချို့တဲ့နေကြတယ်လို့ကိုပညာကအခုလိုပြောပါတယ
်ဒီကိုဝင်ဆောင်ကာလမှာစတင်စထိုက်တဲ့ကျွန်တော်တို့အစာအတောက်တွေကိုကျွန်တော်တို့ကလက်လိုက်မြင်မှုကတော်တော်လေးခက်ခဲပါပဲခုနပြောလိုပဲအလုံးနဲ့ကလေးနဲ့တူတော့ပါနော်အဓိကတော့ဒီအစာအတောက်တွေအကြက်တဲရှိတယ်ဝင်ငွေခက်ခဲရှိတယ်နေရာတိုင်ခင်းကလည်းကျွန်တော်တို့အချိန်မပေးဘူးအပူအေးမြင်မြင်မြမှုအဲ့ဒီဟာကမွေးကျွန်တော်မွေးမိခင်နဲ့ကိုဝင်ဆောင်မိခင်တွေကျုံတွေ့နေရတဲ့အခက်အခဲကြီးတခုလို့ပြောလို့ရပါတယ်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကလေးတွေမွေးဖားတဲ့ချိန်မှာအိုင်အချုံနေတာတွေတချို့မိမိခင်တွေတည်ဆုံသွားတဲ့ကလေးငယ်တွေတည်ဆုံသွားတဲ့ကျွန်တော်မကြာခဏကြုံတာရှိပါတယ
်လက်နေကြီးပြက်ကတ်မှုတွေလေရင်ပုံကျဲတာတွေတက်ကြီးရွယ်အိုတွေနာရာရှည်ယောဂတွေတွေအတွက်ဆေးဝါးအခက်အခဲရရှိမှုနဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေစိုးစိုးဝါးဝါးခံစားနေရတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောဆိုပါတယ်မြန်မာနိုင်ငံအရှိချမ်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းမှာပြည်တွင်းအိုးမဲ့အိမ်မဲ့ဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေသူ3,000,000လောက်အထိရှိမယ်လို့ခန့်မှန်းတဲ့အကြောင်းဇွန်လဇန်းကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာတွေမှာလည်းဖော်ပြထားပါတယ်ကယားပြည်နယ်အပါအဝင်အရှိတောင်ပိုင်းဒေသတွေအတွင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအခြေအနေစိုးရိမ်စရာကောင်းလောက်အောင်စိုးရိမ်ကြဆင်းနေတယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ